မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးရှမ်းပြည်နယ်ကပေးစာကိုတင်ပြကြပါမယ်။ကျွန်တော်ကမြန်မာပြည်ပွားတရုတ်လူငယ်တစ်ယောက်ပါ။ဒီရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့မှာမြန်မာနိုင်ငံသားတွေကိုခေါ်ယူပြီးတော့တရားမဝင်လောင်းကစားလုပ်ငန်းတွေဒီအွန်လိုင်းကလိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ခိုင်းနေပါတယ်တဲ့။တစ်လကိုမြန်မာငွေကျပ်သိန်း30ကနေသိန်း100ကျားရမယ်ဆိုပြီးတော့အလုပ်ခေါ်တာပါတဲ့။တကယ်လို့သူတို့လှုပ်ခိုင်းတဲ့အတိုင်းစံချိန်မီအောင်မလုပ်နိုင်ဘူးဆိုရင်ရိုက်နှက်နှိပ်စက်တာအပါအဝင်နှိပ်စက်မှုအမျိုးမျိုးခံရပါတယ်တဲ့မနေနိုင်လို့အလုပ်ထွက်ရင်တရုတ်ငွေသိန်းနဲ့ချီယော့ကြီးပေးပြီးမှအလုပ်ထွက်လို့ရတာပါတဲ့ယော့ကြီးလည်းမပေးနိုင်မနေလည်းမနေနိုင်ပဲထွက်ပြေးလို့ပြန်ဖမ်းမိသွားရင်ပြစ်ဒဏ်မျိုးစုံခံရပါတယ်ဒီတရုတ်စာမတက်တဲ့ဗမာလူမျိုးတွေဆိုရင်ပို့ပြီးအပြစ်ပေးခံရပါတယ်အခန်းထဲမှာလက်ထိတ်ခတ်ချုပ်ထားပြီးတော့လျှက်စစ်ကျင်ဆက်နဲ့တို့တာအတင်းအဓမ္မရိုက်နှက်တာတွေခံရတာပါတဲ့ RFA ကိုဒီစာနဲ့အတူပေးပို့လာတဲ့ဗီဒီယိုမှာဆိုရင်လူငယ်တယောက်ကိုအခန်းတစ်ခုထဲမှာဒီဂဒင်နဲ့တွဲရက်သားလက်တစ်ဖက်ကိုလက်ထိတ်ခတ်ထားပြီးတော့လျှက်စစ်ကျင်ဆက်နဲ့တို့ပြီးနှိပ်စက်နေတာကိုတွေ့ရပါတယ်ဒီစာပေးပို့သူကအဲ့ဒီဗီဒီယိုကိုမြန်မာနိုင်ငံသားတွေတွေ့အောင် RFA အနေနဲ့တင်ပြပေးပါမြန်မာနိုင်ငံသားအားလုံးကိုလည်းလောက်ကင်မှာအဲ့ဒီလိုအလုပ်တွေသွားမလုပ်မိပါစေနဲ့လို့ RFA ရဲ့ဘေးစာပြန်စာကနေတဆင့်ပြောချင်ပါတယ်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့အမည်မဖော်လိုတဲ့စစ်တပ်အရာရှိတဦးရဲ့ဇနီးက RFA ကိုပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျမကပြင်ဦးလွင်ကတက်မတော်သိပ်ပံနဲ့ဤပညာသူသေသနာတက်ကအရာရှိတဦးရဲ့ဇနီးပါ။ဒီတက်က CDM မှာအများဆုံးပူပေါင်းတဲ့တက်တက်တက်ပါအဲ့ဒီတက်မှာ DSTA အပတ်စဉ်တက်ကစီနီယာဒုတိယဗိုလ်မှူးကြီးတို့ကအိမ်ထောင်တဲ့အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဇက်တိုက်ကျူးလွန်နေပါတယ်တဲ့ဒီလိုကျူးလွန်နေတာကိုသိပေမဲ့ဘယ်သူမှမတိုင်ရဲကြပါဘူးဒီလိုမတိုင်ရဲအောင်လဲအဲ့ဒီသူတေသနာတက်မှာ G1 ဘဝကလေးကတာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်တဦးရဲ့ဇနီးကတိုင်တဲ့သူတွေကိုချိမ့်ချောက်တာမျိုးတက်ပြောင်းပြစ်တာမျိုးတွေနဲ့သူ့ရဲ့အကျိုးစီးပွားအတွက်အဲ့ဒီဒုတိယဗိုလ်မှူးကြီးဘက်ကကာကွယ်ပေးနေတာပါတဲ့အဲ့ဒီဒုတိယဗိုလ်မှူးကြီးကအိမ်တောင်တဲ့ဂျူနီယာတွေရဲ့ဇနီး10ဦးထက်မနည်းကိုကျူးလွန်ခဲ့ပြီးတော့လက်ထိုးပြီးအနိုင်ယူခဲ့တာပါဒါကိုတက်မတော်ကာကွယ်ရေးဦးစီးချုပ်အစီထိတိုင်ကြားခဲ့ကြပေမဲ့အကြောင်းမထူပဲနောက်ခံကောင်းပြီးငွေရှိတဲ့အဲ့ဒီဒုတိယဗိုလ်မှူးကြီးကပဲဒီကနေ့အချိန်ထိယာဒူးတိုးနဲ့ရှိနေပါတယ်ကျမတို့ဟာတက်တွင်းလိုင်းကဲမှာနေရင်တောင်အကြီးလုတ်သူရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာကိုခံနေရပါဗျ။ဒီကိစ္စတွေကို RFA အနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တနိုင်ကလုံးသိအောင်ကျမတို့စာကိုကူညီတင်ပြပေးပါ။ကျမတို့တက်မိသားစုတချို့ကအာနာရှင်အကြောင်းကိုအားလုံးထက်ပိုသိတယ်လို့ပို့ပြီးတော့လဲမုန်းပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Bamis ရဲ့Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတခါတော့ရန်ကုန်က RFA ပြည်သက်တူကပေးစာအစီအစဉ်မှာထည့်ပေးပါဆိုပြီးတော့ပို့လာတဲ့စာကိုတင်ပြချင်ပါတယ်လက်တလော passport လောက်ရင်းနဲ့ကြုံရတဲ့အခက်အခဲတွေအကြောင်းကိုပြောပြလာတာပါနိုင်ငံသားကိုဆေးသွာကုမဲ့ဒီအသက်ကြီးပိုင်းလင်မယား2ဦးကမြင်းနှစ်ယောက်နဲ့အတူစုစုပေါင်း4ဦးအတွက် passport လုပ်ဖို့ရုံးကိုသွားစုံစမ်းတော့ဆယ်လပိုင်းအထိ online booking ကမရတော့ဘူးလို့ပြောပါတယ်တဲ့ပြီးတော့ခမားတို့ကဘာသာခြားသွေးနှောဆိုတော့မစင်းစားနဲ့လို့ပြောပြီးမှမနေ့ပြန်နှစ်ယောက်စလုံး wheelchair နဲ့လာပြီးတော့မြင်းနှစ်ယောက်ကလှဲတွန်းပြီးလိုက်မဲ့ပုံနဲ့လာခဲ့လို့ပြောပါတယ်တဲ့နောက်တစ်နေ့ကျရုံးကိုသွားတော့အထဲထဲကိုဝင်ကတယောက်ကိုတသိန်းခွဲပေးလိုက်ရပါတယ်ပြီးတော့ဘန်သွင်းငွေနဲ့စာရွက်စာတမ်းပို့တယောက်ကိုတသိန်းခွဲစုစုပေါင်း6သိန်းထပ်ပေးလိုက်ရပါတယ်တဲ့ထုတ်ရမယ့်ရက်ကိုမေးတော့အတိအကျမသိရဘူးသူတို့ဖုံးဆက်မယ်ခမားတို့ကဘာသာခြားသွေးနှောအပြင်ဘင်္ဂါလီဘာပါနေတယ်အဲ့ဒါကြောင့်မရဘူးဆိုပြီးတော့ပြောပါတယ်တဲ့နောက်ဆုံးဒီဆေးရုံရက်ချင်းပြရမှာမို့ပါဆိုပြီးပြောတော့မှတယောက်ကို4သိန်းစီထပ်ပေးခိုင်းပြီးတော့ရက်ပေါင်း40ပြည့်ရင်လာယူလို့ပြောပါတယ်တဲ့ဘာသာလူမျိုးမတူတာနဲ့လေးယောက်ကို28သိန်းကုန်ပြီးပြန်လာရတာပါအခုစာအုပ်လုပ်တဲ့သူတွေကရန်ကုန်မြို့မှာနေတာမျိုးဆက်30မကတော့ပါဘူးကျွန်တော်ပြောချင်တာကအခုပတ်ဆက်အများကြီးပေးရတာတောင်လှုပ်ချင်တယ်လို့လုပ်နေတာဒီပတ်ဆက်မတက်နိုင်တဲ့ဘာသာခြားသာဆိုရင်ဘလောက်ဒုက္ခရောက်မလဲဆိုတာပါအခုအချိန်မြန်မာပြည်ကဘာသာခြားတွေရဲ့အခက်အခဲကိုပြည်သူတိုင်းကိုသိစေချင်လို့ပါလွန်ခဲ့တဲ့9နှစ်ကအခြေအနေကိုလည်းလွမ်းမိပါတယ်လို့တင်ပြရင်းနာမည်တွေကိုလျှို့ဝှက်ပေးပါဆိုပြီးတော့ပေးပို့လာတာပါရှင် ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။အနေနဲ့ရရက်က RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံတာကိုလိမ့်မှုပြီးတော့ RFA ရဲ့ Facebook Messenger ကပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်2392353218ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးဖို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။